အီရန်ထိပ်တန်းတမူကြီးကာဆမ်ဆိုလီမာနီကိုအမေရိကန်တို့တုတ်တင်ခဲ့တဲ့ပေါ်ကမ္ဘာကောင်းဆောင်တွေသတိနဲ့တုံ့ပြန်နေကြပါတယ်။အီရန်မှာတော့ဝန်ထဲချင်းအထိမ်းအမှတ်၃ရက်သတ်မှတ်ထားတယ်လို့ဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမေနီက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သူမရှိတော့ပေမဲ့သူခင်းခဲ့တဲ့လမ်းကရပ်သွားမှာမဟုတ်ကြောင်းနဲ့သူ့ကိုတပ်ဖြတ်ခဲ့သူတွေအပေါ်ပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့ဆိုပါတယ်။အမေရိကန်တိုက်ခိုက်မှုအတွင်းအီရတ်တမူကြီးတယောက်လည်းသေဆုံးသွားတဲ့အတွက်ဒါဟာအီရတ်နိုင်ငံအပေါ်ရန်လိုတဲ့လှုပ်ရှားဖြစ်တယ်လို့အီရတ်ဝန်ကြီးချုပ်အဗဒယ်မာဂဒီကကြေညာချက်ထုတ်ပြန်တုံ့ပြန်ပါတယ်။အီရတ်မြေပေါ်မှာအမေရိကန်တပ်တွေတပ်ဆွဲခွင့်ပြုထားတာကိုစော်ကားတဲ့လှုပ်ရှားဖြစ်တယ်လို့လည်းအီရတ်ဝန်ကြီးချုပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုအမားကန်ထောက်ခံနေတဲ့ Republican အမတ်တွေကတုတ်တင်တပ်ဖြတ်မှုကိုအားပေးထောက်ခံကြောင်းပြောနေကြပါတယ်။အမေရိကန်တွေကိုတပ်ဖြတ်မှုထိခိုက်ဒဏ်ရာရအောင်လုပ်မှုအတွက်ရရှိတဲ့တုံ့ပြန်မှုဖြစ်တယ်လို့အထက်လွှတ်တော်မှလင်းစေးဂရီယမ်က Twitter ပေါ်မှာရေးသားပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့သမ္မတရဲ့လှုပ်ရက်ကြောင့်အရှေ့လက်ပိုင်းဒေသမှာကြီးကျယ်တဲ့ပဋိပက္ခကြီးလာနိုင်တယ်လို့သတိပေးပါတယ်။နောက်ပြန်လှည့်လို့မရတဲ့တင်းမွမှုမျိုးကိုအမေရိကန်ပြည်ထောင်စုရောကမ္ဘာကြီးပါမလိုချင်ဘူးလို့အောက်လွှတ်တော်အမတ်ပလိုစီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အီရန်ထိပ်တန်းတမူကြီးကိုတပ်ဖြတ်လိုက်တဲ့အတွက်ပို့ပြီးတော့အန်ဒီယကြီးမားတဲ့ကမ္ဘာကြီးဖြစ်လာတယ်လို့ EU ဥရောပသမဂ္ဂဆိုင်ရာပြင်သစ်ဝန်ကြီးအမေလီဒူမိုရှာလန်ကပြင်သစ်ရေဒီယိုကိုပြောကြားပါတယ်။သမ္မတအမန်နျူယယ်မာခရွန်အနေနဲ့ဒေတာရင်းအဓိကကြားသူတွေနဲ့ဆွေးနွေးသွားမယ်လို့လည်းသူကပြောပါတယ်။အီရန်ပြည်သူတွေရဲ့အကျိုးစီးပွားကိုအလေးထားကာကွယ်နေတဲ့တမူကြီးဆိုလီမန်နီသေဆုံးသွားတဲ့အပေါ်စိတ်မကောင်းကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကတော့ပြောကြားပြီးဒေတာရင်းတင်းမာမှုတွေပိုဖြစ်လာမယ်လို့တုံ့ပြန်တဲ့အကြောင်းရုရှားအစိုးရသတင်းတွေမှာဖော်ပြကြပါတယ်။ရုပ်နိုင်ငံကတော့တင်းမာမှုတွေနောက်ထပ်မဖြစ်အောင်သက်ဆိုင်သူအားလုံးကိုတိုက်တွန်းခဲ့ပါတယ်။နိုင်ငံတကာဆက်ဆံရေးမှအင်အားသုံးတဲ့အပေါ်တရုတ်ကအမြဲကန့်ကွက်ကြောင်းနဲ့အီရတ်ရဲ့အချုပ်အခြာအာဏာကိုလေးစားလိုက်နာဖို့လိုကြောင်းတရုတ်ပြောခွင့်ရအခန့်ဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။